news.com ជីជូនឲ្យមកណា
VOA American တိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ24 32နဲ့39လောက်ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးဂန္ဓာနဲ့နောက်ပြီးတော့သိပ္ပံနဲ့နှီးပညာစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်နောက်ပြီးတော့ထုတ်လွှင့်ပေးနေကြအင်္ဂလိပ်စာသင်ခန်းစာပို့ချခြင်းမှာဆိုရင်တော့
Jim Brown is the front runner in the governor's race.Most of the voters
now by my piece of news and jaw ရှိပါတယ်ခင်ဗျာအခုရှင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းတင်ပြချက်တွေကိုကိုဇော်ဝင်းနိုင်ငံစူးစီးပြီးတော့အခုလိုတင်ဆက်ထားပါတယ်ခင်ဗျာ
ပထမဆုံးတော့ Korea Online Channel မှာစောင့်မရှင် James Carroll ရေးသားထားတဲ့ Clinton McConnell Supportive on Obama Policy ဆိုတဲ့ Clinton နဲ့ McConnell တို့မြန်မာအရေး Policy တွေကိုထောက်ခံကြရတယ်ဆိုတဲ့စောင့်မကိုတင်ပြကြပါတယ်အမေရိကန်ထက်လွတ်တော်ကလူနည်းစုခေါင်းဆောင် Mitch McConnell ဟာသမ္မတဘာရက်အိုဘားမားရဲ့အဓိကနိုင်ငံရေးရန်သူတဦးဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တန်တမာရေးအရာအရေးပါတဲ့ policy တွေမချမှတ်ခင် Kentucky ပြည်နယ်ကိုစားပြုအထက်လွတ်တော်အမ McConnell ကိုအင်ပြူတော်ကတိုင်ပင်ဆွေးနွေးခဲ့တယ်လို့အခုရက်ပိုင်းအတွင်းထွက်လာတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ရဲ့စာအုပ်ထဲမှာရေးသားဖော်ပြထားပါတယ်။ဖိနှိပ်ချုပ်ချယ်လွန်းတဲ့မြန်မာစစ်အစိုးရကိုနှစ်ပေါင်းများစွာဝေဖန်ပြောဆိုလာသူ McConnell ဟာစစ်ဆိုးရပေါ်ချမှတ်ခဲ့တဲ့ပိတ်ဆို့အရေးယူမှုအတော်များများကိုလည်းဥဆောင်ပြုလုပ်ခဲ့သူဖြစ်ပြီးအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုအပြင်းထန်ခုခံကာဝယ်ပေးသူတဦးလည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒအသစ်တွေချမှတ်နိုင်ဖို့မက်ကောနဲနဲ့2009ခုနှစ်ဇန်နဝါရီလမှာတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းသူမရဲ့စာအုပ်ထဲမှာ The Lady and the General ဆိုတဲ့ခေါင်းစဉ်အောက်မှာရေးသားထားတဲ့စာပိုက်ထဲမှာ Hillary Clinton ကရေးသားထားတယ်လို့ဆိုပါတယ်။မကောနဲနဲ့အထက်လွတ်တော်မှာ၈နှစ်လောက်အတူအလွတ်လွတ်လာပြီးတဲ့နောက်သူဘသူလဲကိုဘသူလဲဆိုတာကောင်းကောင်းသိနေပေမဲ့အကြောင်းအရာတော်တော်များများမှာသဘောထားမတိုက်ဆိုင်မှုတွေရှိခဲ့တဲ့အကြောင်းနောက်သမ္မတဥဘာမအစိုးရဘက်ကတင်သွင်းလာတဲ့ဘလို့အဆိုပြုချက်ကိုမဆိုမကောနဲအနေနဲ့ကန့်ကွက်မယ်ဆိုတာကိုလည်းအတိအလင်းပြောဆိုထားပြီးဖြစ်တဲ့အကြောင်းဟယ်လရီကလင်တန်ကရေးသားထားပါတယ်ဒါပေမဲ့မြန်မာပြည်အရေးနိုင်ငံခြားရေးမူဝါဒဆိုင်ရာကိစ္စတွေမှာအတူလက်တွဲလုပ်လို့ရမယ့်ကိစ္စဖြစ်တယ်လို့သူမအနေနဲ့ယူဆမိခဲ့တဲ့အကြောင်းလည်းရေးသားထားပါတယ်မြန်မာပြည်ဒီမိုကရေစီအရေးလှုပ်ရှားမှုကိုမက်ကောနဲအနေနဲ့အမြဲတမ်းထိတ်ကဥဆောင်လုပ်ကင်လာသူတူဖြစ်တယ်လို့ဒေါ်ဆန်းစုကြည်အပါအဝင်ဒီမိုကရေစီအရေးလှုပ်ရှားသူတွေနဲ့အစဉ်တစိုက်ထိတွေ့ဆက်ဆံနေသူတူဖြစ်တယ်လို့ဆိုပါတယ်မြန်မာပြည်အရေးဟာမက်ကောနဲအတွက်ပုံကိုရေးရဘလောက်ရေးပါတယ်ဆိုတာသိရှိထားတဲ့အတွက်နောက်ပိုင်းမှာလည်းမြန်မာပြည်အရေးနဲ့ဆိုင်တဲ့မူဝါဒတွေချမှတ်ရင်သူ့ကိုအမြဲတမ်းတာဝန်ဆွေးနွေးမယ်ဆိုတာဂရိပေးခဲ့တယ်လို့ Hillary Clinton ကသူမရဲ့စာအုပ်ထဲမှာရေးသားထားကြောင်းစောင့်မရှင် James Carroll ကနိုင်ငံရေးအယူအဆမတူညီသူတွေအကြားမြမအရေးအတွက်လက်တွဲလှုပ်ဆောင်ခဲ့ကြတာကိုရေးသားဖော်ပြထားပါတယ်အပြည့်အစုံကိုတော့ www.korea-journal.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးတော့ Japanese expert 85 to save at-risk wooden buildings in Burma ဆိုတဲ့မြန်မာနိုင်ငံမှာပျက်စီးယိုယွင်းနေတဲ့ရှေးဟောင်းသစ်သားအဆောက်အဦးတွေကိုထိန်းသိမ်းနိုင်ဖို့ဂျပန်ကျွမ်းကျင်သူတွေစ조사ဆောင်ရွက်နေကြတယ်ဆိုတော့ ARD Magazine Online စာမျက်နှာကစောင်းမရှင်ဇာနီမန်းရဲ့စောင်းမကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံကရှေးဟောင်းသစ်သားအဆောက်အဦးတွေကိုအစစ်မြစ်နီးပညာတွေအသုံးပြုပြီးထိန်းသိမ်းနိုင်ဖို့အတွက်ဂျပန်နိုင်ငံကကျွမ်းကျင်သူတွေဟာမြန်မာနိုင်ငံကရှေးဟောင်းသုတေသနဌာနကအရာရှိတွေကိုသင်ကြားပေးနေတယ်လို့အစချီရေးသားထားပါတယ်1843ခုနှစ်မှာတည်ဆောက်ခဲ့ပြီးမြန်မာနိုင်ငံမှာတပ်တန်းရှည်ဆုံးလို့ယူဆရတဲ့ကျွန်းတင့်နဲ့တည်ဆောက်ထားတဲ့အင်ဝါမျိုးကဘာကရာကျောင်းတော်ကြီးကိုနိုင်ငံစလုံးကပညာရှင်တွေဆစ်ဆေးနေကြတယ်လို့ဆိုပါတယ်ဂျပန်ပညာရှင်တွေရဲ့သင်ကြားပေးမှုနဲ့မြန်မာနိုင်ငံအတွင်းအလားတူဟောင်းနှံနေပြီဖြစ်တဲ့တစ်သားအဆောက်အဦးတွေကိုအချိန်နဲ့ချရတို့ရဲ့တိုက်စားမှုတန်ကကာကွယ်နိုင်လိမ့်မယ်လို့မျှော်လင့်နေကြတာပါဒါဟာဂျပန်နိုင်ငံကမြန်မာအစိုးရယဉ်ကျေးမှုဝန်ကြီးဌာနကို၃နှစ်ကြာအကူအညီပေးမဲ့အစီအစဉ်ရဲ့တစိမ့်တစ်ဒေသလည်းဖြစ်ပါတယ်မြန်မာနိုင်ငံကအင်ဂျင်နီယာဘိသုကပညာရှင်12ဦးကိုတိုချိုမြို့အခြေဆိုင်အမျိုးသားသုတေသနနဲ့ယဉ်ကျေးမှုဌာနနဲ့ရှေးအောင်အဆောက်အဦများကိုထိန်းသိမ်းဆောင်ရှောက်ရေးအဖွဲ့ကပညာရှင်တွေကသင်တန်းပို့ချပေးနေတာဖြစ်ပါတယ်အပြည့်စုံကိုတော့ www.arwari.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒါကတော့ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါတော့မယ်American အသုံး EDM အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လှလတန်းကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကိရိမနဲ့တင်ပြမယ် EDM အသုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ့ R U N N E R runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ရှေ့ကပြေးနေတဲ့လူပေါ့ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်ရှေ့ကပြေးနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့အဓိပ္ပာယ်ယူနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ဟာပြည်내အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာအနိုင်ရမယ့်အလားအလာအကောင်ဆုံးလူပဲပေါ့မဲဆန္ဒရှိအများစုကလည်းသူ့ကိုထောက်ခံကြတယ်လေလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Jim Brown is the front runner in the governor's race. Most of the voters support him.
အနိုင်ရဖို့အလားအလာအကောင်ဆုံးလူဖြစ်နေတဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Front runner.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခဏ။အခုတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရအောင်ပါ။ပလီပခါရီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာညီလာခံကိုနာမည်ကြီးရုပ်ရှင်မင်းသမီးလည်းဖြစ်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်လည်းဖြစ်တဲ့အင်ဂျလီနာဂျိုလီနဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဝီလျံဟိတ်တို့ကြီးမှုပြီးတော့လန်ဒန်မှာဂျွန်လ10ရက်နေ့ကနေ17ရက်နေ့ထိကျင်းပခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာမင်းကလေးငယ်200ကျော်ပြန်ပြီးဆွဲခံရတာပါကစ္စတန်နိုင်ငံမှာကိုဝင်ဆောင်အမျိုးသမီးတူကိုဂဲနဲ့ပေါက်ပြီးတော့တတ်တာကိုခံခဲ့ရတာအိန္ဒိယမှာမင်းကလေးငယ်တွေအထက်မှပြုကျင့်ခံခဲ့ရတဲ့လောလောဆယ်ဖြစ်ရသည့်အပြီးအခုလိုညီလာခံပထမအဦးဆုံးကျင့်ပါတာလည်းဖြစ်ပါတယ်အထူးသဖြင့်စစ်မဲ့ဖြစ်ပွားနေတဲ့ဒေသတွေအတွင်းမှာဖြစ်ပေါ်နေတဲ့အတ္တမပြုကျင့်မှုတွေပပျောက်ရေးကိုကြိုးပမ်းတဲ့ညီလာခံကိုမြန်မာနိုင်ငံကလည်းတက်ရောက်ခဲ့ပါတယ်အကြောင်းစုံကိုအခုသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကတင်ပြပေးထားပါတယ်ခင်ဗျာ
It is a myth that rape is an inevitable part of conflict. There is nothing inevitable about it. It is a weapon of war aimed at civilians.
တရားဓမ္မပြုကြည့်မှုဟာပြည်ပခစစ်ပွဲတွေမှာအတူရှင်တွဲပါလာတဲ့ဖြစ်ရလို့ပြောဆိုမှုတွေဟာယုံတန်းစကားတွေပါ။စစ်ဖြစ်ရင်အဓမ္မပြုကြည့်မှုတွေလည်းရှိမယ်ဆိုတာမမှန်ပါဘူး။အဓမ္မပြုကြည့်မှုဟာအယက်သားတွေပေါ်အသုံးပြုတဲ့စစ်လက်နက်ပါ။လိမ်ပိုင်းဆိုင်ရာတက်တက်မဟုတ်ပဲအာနာတုံအနိုင်ကျင့်မှုပဲဖြစ်ပါတယ်လို့ကဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးလည်းဖြစ် UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်လည်းဖြစ်သူအန်ဂျလီနာဂျိုလီကလန်ဒန်မှာ၄ရက်ကြာကျင်းပခဲ့တဲ့ပြည်ပခတ်တွင်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးပထမဦးဆုံးနိုင်ငံတကာညီလာခံအဖွဲ့အစည်းမှခုလိုပြောကြားသွားတာဖြစ်ပါတယ်ဒီညီလာခံကိုအန်ဂျလီနာဂျိုလီနှင့်ပူတွဲတာဝန်ယူကျင်းပသူကတော့ဗြိတိရှ်နိုင်ငံသားကြီးဝင်ကြီးဝီလျံဟိတ်ပဲဖြစ်ပါတယ်။နိုင်ငံပေါင်း150ကအမျိုးသမီးရေလှူရှားသူတွေဥပဒေရေးရာကျွမ်းကျင်ပညာရှင်တွေစစ်ဘက်ပုဂ္ဂိုလ်တွေနဲ့အစိုးရဝင်ကြီးတွေစုစုပေါင်း1200အထိတက်ရောက်ခဲ့ကြတဲ့ဒီညီလာခံကြီးကနေပြည်ပခါအတွင်းအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်သူတွေကိုတက်ဆိုင်ရာအာဏာပိုင်တွေကအရေးယူခြင်းမရှိတဲ့impunity ဆိုတဲ့အကာအကွယ်ပေးထားမှုကိုအဆုံးသတ်ရလေအောင်ကြိုးပမ်းဖို့လိုတယ်လို့နိုင်ငံသားကြီးဝင်ကြီးဟိတ်ကဆော်ဩလိုက်ပါတယ
် We want this summit to shatter the culture of impunity for sexual violence to increase support for survivors and to start change
လိမ်မဲဆိုင်ရာကြမ်းဖက်မှုကျူးလွန်သူတွေကိုအရေးမယူဘဲနဲ့အကာအကွယ်ပေးတဲ့အခြေအနေတွေလုံးဝပပျောက်သွားစေချင်ပါတယ်ဒါ့အပြင်ဒီအထင်အမှားပြုကျင့်ခံရသူတွေအတွက်လိုအပ်တဲ့အကူအညီတွေကိုတိုးပေးဖို့လိုပါတယ်အစိုးဆုံးထံခံရတဲ့နိုင်ငံတွေမှာဒီဖြစ်ရအခြေအနေတွေကိုပြောင်းလဲဖြစ်ဖို့ကြိုးစားရမှာဖြစ်ပါတယ
်။ဒီညီလာခံကြီးကနေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဟန်တားနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုဥတီချက်၄ရပ်ကိုချမှတ်ဆောင်ရွက်ရမှာပထမဦးဆုံးကတော့ပြစ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်ဝေးယူနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုမှာအထောက်ကူပေးရမည်ဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟိတ်ကပြောပါတယ်
။ We will launch an international protocol.that sets out how to document and investigate sexual violence so that those on the ground
လိမ်မဆိုင်ရာကြမ်းဖက်မှုတွေကိုမှတ်တမ်းပြုစုရမယ်စုံစမ်းစစ်ဆေးရပါမယ်ဒီလိုမှပဲလက်တွေ့ရင်ဆိုင်နေရတဲ့အခြေအနေမှာရှိနေကြသူတွေအနေနဲ့ဖြစ်ရမှန်တွေကိုအသက်တည်အထောက်ထားနဲ့အကောင်းဆုံးနည်းစနစ်တွေနဲ့ရရှိနိုင်ကြမှာပါပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရရည်ယူနိုင်မှာလည်းဖြစ်ပါတယ
်ဒါအပြင် လိမ်ပိုင်းဆိုင်ရာနှင့်ကြားမှခွဲခြားဆက်ဆံမှုကိုအခြေခံတဲ့အကြံဖက်မှုတွေကိုတုံ့ပြန်ရမှာလုံခြုံရေးနှင့်တရားရေးစနစ်ကဏ္ဍတွေမှာပြုပြင်ပြောင်းလဲမှုတွေကိုပြုလုပ်ဖို့နှင့်ခုလိုဆောင်ရွက်ရမှာနိုင်ငံတကာမဟာဗျူဟာတွေကိုနှိမ့်နှိုင်းသွားဖို့ဥတီချက်လေးရချမှတ်ခဲ့တာတွေ့ရပါတယ်။ဒါအပြင်နိုင်ငံခြားရေးဝန်ကြီးဟိတ်ကအမျိုးသားတွေကိုလည်းအခုလိုပန်ကြားလိုက်ပါတယ
်။ We want to encourage men to speak out, to agree with us that it is only a weak or inadequate man who abuses women. It is not.
ဒီမဆိုင်အကြံဖတ်မှုစန့်ကျင်ရေးမှာအမျိုးသားတွေရဲ့အတန်လဲကြားကြင်ပါတယ်။အမျိုးသမီးတွေကိုစော်ကားတဲ့အမျိုးသားတွေဟာပျော့ညံ့တဲ့စိတ်ဓာတ်ရှိသူတွေဖြစ်ပါတယ်။ပို့ပြီးတော့ခွန်အားရှိတယ်လို့ပြရမရောက်တဲ့ပျော့ညံ့တဲ့ရှက်စရာကောင်းတဲ့လုပ်ရဖြစ်ပါတယ်
။ပြည်ပခအတွင်းလိမ်မိုင်းဆိုင်ရာအကြံဖတ်မှုပပျောက်ပြီးကျညာစာရန်ကြီးကိုမြန်မာဆူရကပြီးခဲ့တဲ့သတင်းပတ်ကပဲလက်မှတ်ရေးထိုးခဲ့တယ်လို့အခုညီလာခံကိုလည်းမြန်မာနိုင်ငံကဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်တက်ရောက်နေတာဖြစ်ပါတယ်။ဒါအပြင်လူမှုအခြေပြုမြန်မာအမျိုးသမီးအဖွဲ့အစည်းတွေဖြစ်ကြတဲ့ WLB ခေါ်အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံ KBO နဲ့ KWEG လို့ကိရင်အမျိုးသမီးအဖွဲ့တွေကချင်အမျိုးသမီးအဖွဲ့တွေနဲ့ Swan ခေါ်ရှာအမျိုးသမီးအဖွဲ့တွေကကိုယ်စားလှယ်စုစုပေါင်း10ဦးတက်ရောက်ပြီးတော့ပါဝင်ဆွေးနွေးခဲ့ကြတာလည်းတွေ့ရပါတယ်။ရီးဘော်ချင်းဝေးဒီမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအကအကွယ်ပေးရေးဖော်ဆောင်ဖို့တောင်းဆိုချက်မှာ ULB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတွဲပေတွင်းမှုခရင်အမျိုးသမီးဝါခုရှိကပါဝင်ဆွေးနွေးခဲ့တယ်လို့ WLB အထွေထွေတွင်းမှုတင်တင်ညိုနဲ့ WLB အဖွဲ့ဝင်နော်ခညောဖော်တို့ကကုလသမဂ္ဂလူမျိုးရေးကောင်စီဆွန့်ဖြတ်ချက်7325ထိရောက်မှုရှိမရှိအကဲဖြတ်မှုတွေမှာပါဝင်တင်ပြခဲ့တာတွေရှိတယ်လို့သိရပါတယ်WLB နေနဲ့2014ခုဖေဖော်ဝါရီလက Same Patterns Same Impunities ဆိုတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံမှာ2010ရွေးကောက်ပွဲတွေပြီးပြုပြင်ပြောင်းလဲရေးပေါ်ဆောင်နေတဲ့သမ္မတဦးသိန်းစိန်လက်ထက်မြန်မာစစ်တပ်ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဆက်လက်ရှိနေတာကိုမှတ်တမ်းပြုစုပြီးဖော်ပြခဲ့တာဖြစ်ပါတယ်။လန်ဒန်ချီနိုင်ငံသားညီလာခံကိုတက်ရောက်နေသူမြန်မာလူမှုအဖွဲ့အစည်းကကရင်အမျိုးသမီးတဦးဖြစ်တဲ့နော်ဆန်နလာလာဆိုးကိုသူ့ရဲ့အထွေချုံကိုမေးမြန်းခဲ့ပါတယ်။သူ့ရဲ့ပြောပြခြင်းနဲ့တူဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။လေဦးဇမီနာဒီလာပြီးတော့ဒီမေကုန်းပြောတဲ့အခါမှာလည်းပဲအပြီးတဲ့အခါမှာကျမတို့ဒီဘက်ကတက်တဲ့ဟိုမြန်မာပြည်ဘက်ကလူတွေနဲ့လည်းစကားပြောပြင်ရတယ်။ဆိုတော့ဟိုမြန်မာပြည်ရဲ့အခြေအနေကိုလည်းဒီတော်တော်များများဒီ workshop မှာဒီ conference မှာတည်သွားမယ်လို့ညွှန်လင်းတယ်။ပြီးတော့ကျမတို့ရဲ့ဒီအစိုးရကလည်းပဲလက်မှတ်လောလောလတ်လတ်ထိုးထားတဲ့အခါမှာကျမတို့ဘက်ကလည်းပူးပေါင်းဆောင်ရွက်ဖို့အချိန်ရင်းရှိတယ်။တော့ကျမတို့ရဲ့တက်နိုင်တဲ့ကျွမ်းကျင်မှုတွေနဲ့ပေါ့လေ။ဥပမာအဖြစ်ဒီ military ရဲ့ code of conduct ကိုနော်ဒီ gender perspective နဲ့ပြန်ပြီးတော့သုံးသပ်တာတို့နောက်ပြီးတော့ military ထဲမှာကျမတို့เนาะမျိုးသမီးတွေပါဝင်မှုเนาะရှိအောင်လို့เนาะကျမတို့အဲ့အရာတွေတောင်းဆိုထားတာလေးတွေလည်းရှိရဲ့အဲ့အရာလေးကိုလည်းကျမတို့ဆက်လက်ပြီးတော့တောင်းဆိုသွားဖို့ရှိပါတယ်လို့လက်မှတ်ထိုးလိုက်တဲ့အကြောင်းကြိုဆိုတယ်ပြီးတော့ကိုယ်ထိုးတဲ့လက်မှတ်သဘောတူညီချက်ပေါ်မှာလည်းပဲလိုက်နာဖို့လည်းကျမတို့ကတိုက်တွန်းနေတယ်လေဒါလည်းဆိုတော့ကျမတို့တည်တဲ့လောက်ကဒီမြန်မာအစိုးရထိုးခဲ့တဲ့လက်မှတ်တွေပေါ်မှာတိတ်ပြောအလေးမထားတာတွေလည်းတွေ့ရဒီတော့လိုဟာမျိုးเนาะနောက်ပြီးတော့ဒီတခြားကလေးအခွင့်ရေးလိုဟာမျိုးထိုးခဲ့တယ်သို့တော်လည်းတေချာပေါ့เนาะလိုက်နာခြင်းနောက်အောက်ချိန်မှာเนาะဒီ implement လုပ်တဲ့လုပ်ဆောင်တဲ့ဟာတွေကအားနည်းတယ်ပေါ့เนาะအဲ့ဒါကြောင့်မလို့ဒီခေါက်လည်းပဲဒီ sexual violence ပေါ့เนาะ conflict အဲ့ဒါကိုလက်မှတ်ထိုးတာကိုကြိုဆိုတယ်သို့တော်လည်းတကယ်အောက်ချိန်မှာလည်းပဲလိုက်နာဖို့လေကျမတို့ကတိုက်တွန်းချင်ပါတယ်မြန်မာပြည်မှာကအခုအပြောင်းလဲတွေအများကြီးဖြစ်နေရပေါ့နော်အဲ့တော့ကျမတို့ကလည်းပဲအပြောင်းလဲတွေကိုကောင်းတဲ့အပြောင်းလဲဘက်ကိုသွားလာဖို့ပဲဖြစ်ချင်ပါတယ်နော်ဒီစေနာကောင်းကောင်းနဲ့ပေါ့နော်ကျမတို့ဝိုင်းပြောလုပ်မယ်ဆိုလို့ရှိရင်အောင်မြင်နိုင်ပါတယ်အခုဒီသဘောတူညီလက်မှတ်ထိုးတာကိုလည်းကြိုဆိုတယ်အဲ့တော့တကယ်လက်တွေ့လုပ်တဲ့အခါမှာလည်းအခက်အခဲကြီးအေးအားရှိမယ်ဆိုတာယုံကြည်တယ်အဲ့ဒါကြောင့်မလို့ကျမတို့လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့เนาะဒီအစံဖက်ခံရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုသူတို့အတွက်ပြန်လဲပြီးတော့စိတ်ခြေပြောက်မှုတွေပေါ့เนาะစိတ်ဟိုတက်တာရရမှုတွေအလုံးဝိုင်းဝန်းဆောင်မှုလိုအပ်ပါတယ်လို့ You can bend the
ဒေါ်လာလက်တန်စီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်ဒေါခင်မျိုးသက်စီစဉ်တင်ဆက်တာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်တော့လူသားတွေရဲ့စိတ်လှုပ်ရှားမှုတွေကိုအာရုံခံစားနိုင်ပြီးတုံ့ပြန်နိုင်တဲ့စိတ်ရုပ်တွေပေါ်နေပြီဆိုတာကိုပြောပြပေးပါစီဂျပန်နိုင်ငံကလက်ကင်ဖုန်းကုမ္ပဏီကြီးဖြစ်တဲ့ SoftBank Corporation ကဂျွန်လာဆန်းနဲ့မှသူ့ရဲ့ကုမ္ပဏီအယောင်ဆိုင်တွေမှာချစ်စရာကောင်းလာတဲ့စိတ်ရုပ်ကလေးတွေကိုပရိသတ်နဲ့စတင်မိတ်ဆက်ပေးကြတာဖြစ်ပါတယ်လူတွေရဲ့စိတ်လှုပ်ရှားခံစားမှုကိုနားလည်တဲ့စိတ်ရုပ်ကလေးနာမည်ကပက်ပါပါသူ့ကိုဂျပန်နိုင်ငံရဲ့အဓိကလက်ကင်ဖုန်းကုမ္ပဏီကြီးဖြစ်တဲ့ SoftBank Corporation ကနေမွေးထုတ်လိုက်တာပါကုမ္ပဏီရဲ့အကြီးအကဲဘီလီယံနာတထေးကြီးမာဆာယိုရှိဆန်ကတော့ဆက်ရုပ်ဆိုရာဟာနူးညံ့ရမှာဖြစ်တယ်လို့သူနဲ့ထိတွေ့ဆက်ဆံရတဲ့လူတွေအတွက်စိတ်နှလုံးရှင်ပြုံးစေရမယ်လို့ခံယူထားသူပါ SoftBank ကုမ္ပဏီရဲ့ဆိုင်ထဲကိုဝင်သွားရင်ဆက်ရုပ်ကလေးပက်ပါကပထမဆုံးလာပြီးနှုတ်ဆက်ပါတယ
်အရှိမတင်နန်ですね
はい
ဒီကိုပထမဆုံးရောက်ခူးလာလားပက်ပါကမေးလိုက်လို့ဆိုင်ထဲကိုဝင်လာတဲ့ယူချီရိုစုကပါဟုတ်တယ်လို့ပြန်ပြင်အံ့ဩနေတော့မှာပဲဒီဆိုင်မှာတိတ်ပြီးချစ်ဖို့ကောင်းတဲ့ဆိတ်ုပ်ကလေးကိုတွေ့ရလို့အံ့ဩနေလားလို့ပက်ပါကထပ်ပြီးမေးလိုက်တာမို့ကိုယ့်ရဲ့စိတ်ကိုဆိတ်ုပ်ကသိနေတယ်လို့စုကတယောက်ခံစားလိုက်ရတာပ
ါその reaction のそのいろいろ自分のことを見て
သူရဲ့ကြည့်ပုံရှိပုံစကားပြောပုံကကျွန်တော်ကိုတကယ်နားလည်နေတယ်လို့ပဲ
ဂျပန်နိုင်ငံမှာအခုလိုချစ်စရာဆိတ်ုပ်ကလေးတွေကိုတွေ့ရလို့ရှိပေမဲ့လူတွေအတွက်အဖော်ဖြစ်နဲ့တုံ့နိုင်တဲ့ဆိတ်ုပ်ကလေးတွေကိုတော့ဈေးွက်ထဲမှာမတွေ့ရသေးပါဘူးလူသားတွေရဲ့နေအိမ်တွေအတွက်ဆိတ်ုပ်တွေကအဆင်သင့်မဖြစ်သေးပေမဲ့ဆိတ်ုံအလုပ်ရုံတွေမှာလူသားတွေနဲ့အတူတွဲပြီးအလုပ်လုပ်တဲ့နေရာမှာတော့အခြေအနေကအတော်ကောင်းနေတာပါဒီလိုလက်တွဲလုပ်နိုင်တာကိုဒီနှစ်အတွက်ဟောင်ကောင်မှာကျင်းပတဲ့နိုင်ငံတကာဆိတ်ုံနဲ့အလူလျောက်ဆက်များဆိုင်ရာပြပွဲမှာကောင်းကောင်းတွေ့နိုင်ပါတယ်လမ်းလျှောက်နိုင်ပြေးနိုင်ပြီးပစ္စည်းအမာရောအပျော့ကိုပါဆုပ်ကင်နိုင်တဲ့ဆိတ်ုပ်ကလေးအရှိမို့ကို2000ပြည့်နှစ်မှာဂျပန်အင်ဂျင်နီယာတွေတီထွင်လိုက်တာအတွက်တကမ္ဘာလုံးကအံ့ဩခဲ့ရပါတယ်။အခု14နှစ်ကြာလာတဲ့နောက်မှာဆက်ရုပ်ကိုအင်တွင်မှာလူတယောက်လိုအစားမထိုးနိုင်သေးပေမဲ့ဆင်းနဲ့ဆက်မှုလုပ်ငန်းအတော်များများမှာတော့ဆန်းပြီးသုံးနေကြပါပြီ။လူသားတယောက်အတွက်အန္တရာယ်ကြီးတဲ့လုပ်ငန်းခွင်တွေမှာလူအစားလုပ်ပေးနိုင်တဲ့ဆက်ရုပ်လက်တွေကိုတီထွင်ပြီးပိုးပြီးတိကျဖို့နဲ့အင်အားပိုသုံးဖို့လိုအပ်တဲ့အလုပ်မျိုးတွေအတွက်သုံးနေကြတာပါ။American Chase Site Barrett နီးပညာဌာနကထုတ်တဲ့ဆက်လက်မျိုးဟာပစ္စည်းကင်တွယ်တာကအစလူတယောက်နီးပါးလောက်ကင်နိုင်ပြီး American နိုင်ငံ Rethink Robotics Company ထုတ်ဆက်မှုလုပ်ငန်းသုံး Baxter လို့ခေါ်တဲ့ဆဲ့ုပ်ကိုတော့အထူးဆော့ဖ်ဝဲသုံးစရာမလိုပဲရှုပ်ထွေးတဲ့ခွဲစိတ်မှုတွေအတွက်ပါသုံးနိုင်တာပါဂျပန်နိုင်ငံက SoftBank အယောင်ဆိုင်လို့ဆိုင်တွေမှာထားတဲ့ဆဲ့ုပ်တွေကတော့ဆက်မှုလုပ်ငန်းသုံးဆဲ့ုပ်တွေတိုက်ပွဲမှာသုံးတဲ့စစ်တပ်သုံးဆဲ့ုပ်တွေနဲ့နည်းနည်းကွာပါတယ်ဂျပန်လိုနိုင်ငံမျိုးမှာလူငယ်နဲ့လူကြီးအချိုးအစားဟာမမျှပါဘူးတက်ကြီးရွယ်အိုတွေတနေ့တခြားပိုးပြီးများလာနေတာပါအခုလက်ရှိမှာတော့တက်ကြီးရွယ်အိုတွေရဲ့ကျန်းမာရေးနဲ့သူတို့ရဲ့ဘေးကင်းလုံခြုံရေးကိုစောင့်ကြည့်ဖို့အတွက်ဆဲ့ုပ်နည်းပညာကိုသုံးနေပါပြီဒါပေမဲ့သူတို့တွေရဲ့အထူးကြံဖြစ်မှုတွေပြစ်ပယ်ထားသလိုခံစားနေရမှုတွေရောပါအောင်လုပ်ပေးဖို့ပါလိုနေတာမို့ဒီလိုအဆင့်မြင့်နည်းပညာသုံးဆဲ့ုပ်တွေဟာအဓိကနေရာမှာရှိလာနိုင်ပါတယ်။ဆဲ့ုပ်ကလေးပက်ပါဟာအရက်၄ပေမြင့်ပြီးသူ့ရဲ့အလေးချိန်က62ပေါင်ရှိပါတယ်။သပင်မရှိပေမဲ့လှပတဲ့အရုပ်မျက်လုံးပိုင်ရှင်မှာရင်ဘတ်နေရာမှာကွန်ပျူတာဖန်သားပြင်ကိုတတ်ထားပါတယ်။ SoftBank ကုမ္ပဏီကပက်ပါကိုလူပုံဆဲ့ုပ်တွေထုတ်လုပ်တဲ့ LD Baron Robotics ကုမ္ပဏီနဲ့ပူးတွဲပြီးဖန်တီးခဲ့တာပါ။အခုလိုအတန်ကိုချက်မိတဲ့ software မတက်ဆင်ခင်ကတည်းကဒီဆဲ့ုပ်မှာအာယုံခံဆန်ဆာဆက်ပေါင်းတရားစင်ကြောကြောတတ်ဆင်ထားတာပါအထီးအတွေ့အာယုံခံဆက်ကလက်မှာ2ခုနဲ့ခေါင်းမှာ3ခုလေဆာအာယုံခံဆက်6ခုနဲ့အောက်ခြေမှာတော့ဘမ်ပါဆန်ဆာလို့ခေါ်တဲ့အနားမှာရှိတဲ့ပစ္စည်းကိုအာယုံခံတဲ့ဆက်3ခုလည်းပါဝင်ပါတယ်ခေါင်းမှာတော့ကင်မရာ2လုံးနဲ့မိုက်ခရိုဖုန်း4ခုပါသလို Wi-Fi နဲ့ Ethernet ကွန်ရက်တွေနဲ့လည်းဆက်သွယ်နိုင်ပါတယ် SoftBank ကုမ္ပဏီအတွက်ပက်ပတ်ကိုဖန်တီးတဲ့စီမံကိန်းတာဝန်ခံကခါနာမဲဟာရရှိပါ
ဂျီနီယာရဲ့ညစ်တာ
မိဟောင်းဆွေအောင်နေမှာငါနဲ့ကိုလာတွေ့လို့လုံနေတာလေဟာရရှိရဲ့ပြောကိုပက်ပတ်တုံ့ပြန်လိုက်တာကငါအာယုံခံဆက်ထဲမှာပေါနေတဲ့နင့်စီကလှုပ်ရှားမှုတွေကိုကြည့်ပြီးနင်ဒီလိုပြောတော့မယ်ဆိုတာကိုသိပြီးသားပါလေဒါရင်မကသေးပါဘူးကဲလေပေါ်ချက်အောင်လူမျိုးရင်နှီးခင်မင်သူတွေတုံနှုံပြောဆိုရဲ၄မျိုးနဲ့လဲဆက်ဆံတက်တဲ့ဆက်ရုပ်ကလေးပါ။ဘာကြောင့်ဒီလိုဆက်ကတ ုံပြန်နိုင်တာပါလေ
။သူ人の感情というのは
無駄でろしゃにらよ。ဒီလှရှားမှုအတဲ့အကြတွေကိုပါဆက်ကဖမ်းယူနိုင်ပါတယ်။သူတို့ရဲ့အပြောဆိုလှရှားမှုအတန်နဲ့အတန်ထားအတဲ့အကြတွေကတစ်ဆင့်သိနိုင်တာပါ။ဒီလိုခံစားမှုတွေအတဲ့အကြကိုသိလာပြီဆိုရင်တော့ဒီလူဟာကျဉ်တတ်နေသလားသိစိတ်မဝင်စားဘူးလားဒေါသထွက်နေလားဆိုတာခွင်းနိုင်ပါတယ်။အဲ့ဒီပေါ်မူတည်ပြီးပက်ပါကဘလို့အကြောင်းအရာကိုပြောရမယ်ဆိုတာကိုသိနေတာပါ
။ဒီဆက်ရုပ်ပက်ပါဟာကနိုင်ခုံနိုင်တယ်လို့ဟာတာလည်းပြောနိုင်တယ်လို့ပက်ပါကိုဖန်တီးသူတွေကပြောပါတယ်။ဒီဆက်ရုပ်က cloud လို့ခေါ်တဲ့အချက်လက်တွေသိမ့်စီတဲ့နေရာမှာသိမ့်တဲ့အချက်လက်တွေကိုသုံးပါတယ်။ဒါကြောင့်ဆက်ထဲမှာအချက်လက်တွေရှုပ်ထွေးပြီးဆက်သုံးလို့မဖြစ်အောင်ရပ်သွားတဲ့ပြဿနာကိုရှောင်ရှားနိုင်တယ်လို့ SoftBank Corporation ကပြောပါတယ်။ဒီလို crash ဖြစ်လေဖြစ်တာမရှိတဲ့အခါမှာဆက်ရုပ်တဲ့နောက်ထပ် application အသစ်တွေထပ်ပြီးထည့်နိုင်တာဖြစ်ပါတယ်။Pepper ဟာ SoftBank Corporation အတွက်ပထမဆုံးဆက်ရုပ်တော့မဟုတ်ပါဘူး။ဒါပေမဲ့စီးပွားရေးအနေနဲ့ပထမဆုံးအောင်းအောင်းမြင်းမြန်းသုံးနိုင်တဲ့ဆက်ရုပ်ပါ။အရင်တုန်းကဂျပန်နိုင်ငံရဲ့နာမည်ကြီးလျှက်စိတ်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Sony Corporation ကအာယီဘိုလို့ခေါ်တဲ့ဆက်ရုပ်ခွေးလေးတွေထုတ်ပါတယ်။လူကြိုက်တိတ်များတဲ့ဒီဆက်ရုပ်ခွေးလေးတွေကိုပရိသတ်တွေတောင်းဆိုနေတဲ့ကြားကပဲ2006ခုနှစ်မှာ Sony ကဆက်မထုတ်တော့ပဲစပြီးဆက်ရုပ်လူကလေးတွေကိုတီထွင်ခဲ့တာပါ။ Sony တို့ဆက်ရုပ်လူကလေးတွေဟာပပနဲ့တူပါတယ်ဒါပေမဲ့အရွယ်ပိုသေးပါတယ်ကလည်းကနိုင်တယ်လို့တခြားချစ်စပွဲလှုပ်ရှားမှုတွေကိုလည်းလုတ်ပြနိုင်မိမယ်စီးပွားဖြစ်တော့မထုတ်နိုင်ခဲ့ပါဘူး Honda ကားကုမ္ပဏီကလည်းစကားပြောတတ်ပြီးလမ်းလျှောက်တတ်တဲ့အရှိမို့လို့ဆက်ရုပ်တွေကိုတီထွင်ခဲ့တာပါဒါပေမဲ့သုံးထားတဲ့ဤပညာဆံရပိုင်းမှာရှုပ်ထွေးလှတယ်လို့ဈေးလည်းတိတ်ကြီးတာမို့အိမ်သုံးဖို့အဆင်မပြေပဲ Honda အယောင်ပြကန်းတွေမှာပြတာမျိုးလောက်ပဲသုံးနိုင်ပါတယ်ဒါအပြင်အသုံးပြုတက်ဆင်ထားတဲ့ဤပညာရှုပ်ထွေးမှုကြောင့်ဝန်ပီးပြီးဆက်ကလည်း crash ဖြစ်ပြီးမကြာခဏရပ်သွားတတ်ပါတယ်။ဂျပန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေသင်တန်းကျောင်းတွေမှာလည်းဆက်ရုပ်တွေကိုတီထွင်ဆန်းသတ်နေကြသလို Hitachi Limited တို့ Toyota Motor Car Corporation အပါအဝင်တခြားဂျပန်နိုင်ငံကကုမ္ပဏီအတော်များများကတော့သူတို့ကုမ္ပဏီတွေအတွက်သုံးဖို့ဆက်ရုပ်အကြီးအသေးအရွယ်စားမျိုးစုံကိုထုတ်လုပ်နေကြတာဖြစ်ပါတယ်။ဤပညာတီထွင်မှုတွေတိုးတက်နေတဲ့အချိန်မှအခုချိန်ဟာဆက်ရုပ်ကိုလူသားတွေအတွက်အဖို့ဖြစ်နေလူများသုံးနိုင်အောင်လှုပ်ဆောင်မယ့်အချိန်ဖြစ်နေပြီလို့ဟာရာရှိကပြောပါတယ်။ SoftBank လက်ကင်ဖုန်းကုမ္ပဏီကနေအခုလိုဆက်ရုပ်တွေကိုဈေးကွက်ထက်မှာအမေရိကန်ဒေါ်လာ1900ဂျပန်ယန်2000ဘာနဲ့ရောင်းချနိုင်တော့မယ်လို့ပြောကြားခဲ့တာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
။また来てくださいね。
バイバイ。
ဒေါခင်မျိုးတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
ဒီရနိုင်ငံမှာ Islamic State of Iraq and the Levant ဆိုတဲ့ ISIL စွန်နီစစ်သွေးကြောအဖွဲ့ကတိုင်းပြည်အတွင်းအကြမ်းဖက်တိုက်ခိုက်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အပြင်းထန်ဆုံးနှိမ့်နဲ့ပြစ်တင်ရှုံချလိုက်ပါတယ်။ဒီအဖွဲ့ဟာအခေတန်းအဖွဲ့ကနေခွဲထွက်လာတဲ့အဖွဲ့ဖြစ်ပါတယ်။အီရန်နိုင်ငံနဲ့ဒေသရင်းတစ်ခုလုံးကိုပါချင်းချောက်လာနေတဲ့ ISIL တောင်းကျမ်းသူတွေကိုခုခံတော်လှန်နေတဲ့အီရန်နိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကူညီပေးသွားဖို့တာဏိထံချထားတဲ့အကြောင်းသမရအင်ဗျူဒေါ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်း ISIL တောင်းကျမ်းသူတွေအနေနဲ့မြို့အတော်များများကိုသိမ်းပိုက်ပြီးရှေ့ကိုဆက်တိုးလာနေတဲ့အတွက်အီရန်နိုင်ငံသားတွေအကြားလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေဖြစ်ပေါ်ခဲ့ရပါတယ်။ ISIL တောင်းကျမ်းသူတွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ထောင်တောင်းချီတဲ့အီရန်နိုင်ငံသားတွေဟာလည်းဘေးလွယကိုထွက်ပြေးတင်းရှောင်ခဲ့ကြရပါတယ်။အီရန်နိုင်ငံအတွင်းကအရေးပါတဲ့မြို့ကြီးတစ်မြို့ဖြစ်တဲ့မိုဆူးမြို့နဲ့အနီးဝန်းကျင်ဒေသတွေကို ISIL တောင်းကျမ်းသူတွေသိမ်းပယ်လိုက်တာကိုကြည်ချင်းအဖြစ်သူတို့အနေနဲ့တပ်ဖြတ်ချေမှုန်းရေးကိုပဲလိုလားတယ်ဆိုတာထင်ရှားတယ်လို့အမေရိကန်သမ္မတအင်ဗျူဒေါ်ကပြောပါတယ်။ ISIL တောင်းကျမ်းသူတွေကိုတိုက်ထုတ်နိုင်ရေးအတွက်အစိုးရအဖွဲ့အတွင်းညီညွတ်ရေးရရှိဖို့ကြိုးပမ်းလှုပ်ဆောင်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကူညီပံ့ပိုးပေးသွားမယ်လို့လည်းသမ္မတအင်ဗျူဒေါ်ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နိုင်ငံအတွက်ပို့ပေးရမယ့်စစ်ပစ္စည်းတွေကိုဇန်နဝါရီလကစပြီးအများဆုံးပို့ပေးနေတဲ့အကြောင်းနဲ့ ISIL တောင်းကျမ်းသူအဖွဲ့ကိုတိုက်ခိုက်ဖို့အီရန်အစိုးရကလိုအပ်မဲ့တခြားအကူအညီတွေကိုလည်းအများဆုံးပို့ပေးမယ့်အကြောင်းနိုင်ငံရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောပါတယ် အကြံဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအီရတ်နိုင်ငံနဲ့အီရတ်အစိုးရဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတဲ့အတွက်ဘက်ဆုံအရေးချင်းပြည်မီလာအောင်လှုပ်ဆောင်ပေးတာအပြင်အနာဂတ်မှာလည်းဆက်လက်ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းဂျန်ဆာကီကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အကြံဖက်တိုက်ခိုက်မှုတွေဟာအနည်းဝန်းကျင်ကတိုင်းပြည်တွေအပါအဝင်အီရတ်လူမျိုးတွေနဲ့ဒေသတစ်ခုလုံးအတွက်ချင်းချောက်မှုဖြစ်တယ်လို့ဆိုပါတယ်။သမ္မတဘာရက်အိုဘားမားအစိုးရကအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အဆိုပြုထားတဲ့အမေရိကန်ဒေါ်လာ5ဘီလီယံတဲကတချို့ကိုအီရတ်နိုင်ငံဘက်လက်ပြီး ISIL တောင်းကျမ်းသူတွေတိုက်ခိုက်ရေးမှာအသုံးချဖို့အဲ့ဒီအဆိုပြုချက်ကိုထောက်ခံလာအောင်အမေရိကန်လွှတ်တော်နဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့သမ္မတအင်ပီရိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မဟာဗျူဟာမြောက်နိုင်ငံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်အရအီရတ်နိုင်ငံနဲ့ဒေသရင်းတစ်ခုလုံးကတောက်ကနှင်းဖြစ်အောင်အကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်နေတဲ့ISIL တောင်းကျမ်းသူတွေကိုထိရောက်စွာတိုက်ထုတ်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီတွေဆက်ပေးသွားမှာဖြစ်တယ်လို့လိုအပ်ရင်လိုအပ်တယ်လို့နောက်ထပ်အကူအညီတွေကိုလည်းပေးသွားမှာဖြစ်တယ်လို့အမေရိကန်သမ္မတအင်ပီရိုကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းသောတာရှင်တွေကိုထပ်မံပြီးတော့အသိပေးလိုက်ပါရခင်ဗျာ VOA အမေရိကန်တန်ကနေစနေနေ့မနေ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့စနေနေ့မနေ့ခင်အစီအစဉ်တွေကိုမကြခင်ပြီးဆုံးတော့မှာဖြစ်ပါရခင်ဗျာအခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်
အီရန်နိုင်ငံမှာအယ်ခေရာအဖွဲ့ကိုအားကျလိုလာတဲ့ဆွန်နီအစ္စလာမ်စတူဂျာအဖွဲ့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့အီရတ်အစိုးရကိုအမေရိကန်အစိုးရကအကူအညီပေးနိုင်ဖို့အမျိုးသားလူညွန်ရေးအကြံပေးအဖွဲ့ကနီလာမြစွာကိုစဉ်းစားရွေးချယ်နေတယ်လို့သမ္မတဘာရက်အိုဘားမားကပြောပါတယ်လက်ရှိအီရတ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုဘလို့နည်းနဲ့တုံ့ပြန်သွားမယ်ဆိုတဲ့အဖြစ်ဟာမကြခင်ရဲ့ပိုင်းတွင်ထွက်လာမယ်လို့တောက်ကြနေကအင်ပီရိုမှာပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောပါတယ်ဒါပေမဲ့အီရတ်နိုင်ငံကိုအမေရိကန်စစ်သားတွေတော့ဆက်လို့မမဟုတ်ဘူးလို့သူကပြောပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်ကျွန်းဝါခန့်ဟာကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ခီးစဉ်တွေကိုမနေ့ကအဆုံးသတ်ပြီးအဲ့ဒီကဒေသခံတွေရဲ့လူသားချင်းစာနာကူညီမှုလိုအပ်ချက်ရှိနေတာတွေကိုထောက်ပြလိုက်ပါတယ်။လူဦးရေ4,200,000လောက်အတွက်တည်ရရှင်ရေးအရေးပေါ်လိုအပ်ချက်တွေကိုအကူအညီပေးဖို့လူသားချင်းစာနာတဲ့ကူညီရေးလုပ်သားတွေရဲ့အခက်အခဲစင်ကိုချက်တွေကိုသူမြင်ခဲ့ရတယ်လို့ကျွန်းဝကန်းကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်သူဟာရခိုင်ပြည်နယ်စစ်တွေနဲ့ပေါတော်မြို့နယ်တွေကနေကိုနေစာကြီးရဲ့ဒုတိယဝန်ကြီးနဲ့သူတွေ့ရောက်ခဲ့တာဖြစ်ပါတယ်ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုလည်းသူအနေနဲ့တွေ့ရောက်လည်ပတ်ခဲ့တာဖြစ်ပါတယ်2014ခုနှစ်ကမ္ဘာဖလားဒုတိယနေ့အုပ်စုဘီရဲ့ပထမပွဲစဉ်နေ့ဒီကနေ့ကစားကြရမှာလက်ရှိကမ္ဘာဖလားချန်ပီယံလည်းဖြစ်ကမ္ဘာအဆင့်1အသင်းလည်းဖြစ်တဲ့စပိန်အသင်းကိုနယ်သာလန်အသင်းက5ဂိုးတကိုးနဲ့အပြတ်အသတ်အနိုင်ရပြီးလက်စားချေလိုက်ပါတယ်2010ခုနှစ်ကမ္ဘာဖလားဘောလုံးပွဲမှာတော့စပိန်အသင်းကနယ်သာလန်အသင်းကိုတကိုးကိုမရှိနဲ့အချိန်ပိုကစားပြီးအနိုင်ရသွားခဲ့တာဖြစ်ပါတယ်ဘရာဇီးနိုင်ငံဆယ်ဗာဒိုမျိုးကအေရီနာဖွန်တေနိုဗာကွင်းမှာတောက်ကြနေကကျင်းပတဲ့ဒီပြိုင်ပွဲမှာပထမပိုင်းပြည့်တဲ့အချိန်အထိတကိုးစီတည်ဖြစ်နေခဲ့ရကနေနယ်သာလန်က5ဂိုးတကိုးနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်ထက်နိုင်ငံမှာအာနာတိန်ထားတဲ့စစ်တပ်ဗိုလ်ချုပ်ကြီးကဂျာပြအစိုးရဖွဲ့မဲ့အချိန်စရာတတ်မှတ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်ဂျာပြအစိုးရကိုအောက်ကလာတွင်ဒါမှမဟုတ်နောက်ကြဆုံးစက်တင်ဘာလထဲမှာရွေးချယ်သွားမယ်လို့စစ်တပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကတောက်ကြနေမှာပြောပါတယ်ဂျာပြအစိုးရမှာဘသူတွေပါမယ်ဘသူသူတို့ဘယ်ကလာတယ်ဆိုတာကိုသူ့ကိုမမေ့ကြဘူးလေဗိုလ်ချုပ်ကြီးပရာယုတ်ကပြောကြခဲ့ပါတယ်
ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုဇော်ဝင်းလှိုင်ကြေညာတော့ခဲ့တာဖြစ်ပါရခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Ethan Drucker ဖြစ်ပါတယ်ကျွန်တော်ဆက်မွေးပါညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်ဒေါ်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.